တော်ကိုရှုမှတ်ပွားများအထုတ်ကြိုးစားဖို့အဋ္ဌံပိုင်းခြားတွင်မှတက်တောင်တက်တာနှင့်ရှုနိုင်ဖို့မိမိတို့စိတ်တိုင်းကြကြိုးစားပြီးတော့ပြုပြင်ပေးပါကိုယ်စီကိုယ်စီကိုယ့်ရဲ့စိတ်တိုင်းကြပြုပြင်ပြီးပြီဆိုရင်တရားကျင့်ကြံပွားများအားထုတ်လို့ခရီးတွင်လာတဲ့အခါမျိုးအရှုခံပေါ်မှာအတိအမြင်မှန်လာလို့ကိုယ်ရှုနေတဲ့အရှုဉာဏ်အောက်မှာကိုပဲအရှုခံဒီဟာပြောင်းပြီးတွင်ရတဲ့အခါမျိုးကြတဲ့အခါဖြစ်ပျက်တည်းဆုံးသွားလို့ပဲနိဗ္ဗာန်ကိုအာယုံပြုမိသလိုလိုပြန်ပြီးအစားထိုးလိုက်တဲ့တစ်ဖက်ကတရားအပေါ်မှာဉာဏ်ကမကိန်းကြံတော့နည်းရနဲ့ဝေးသွားတာဒီအများကြီးရှိပါတယ်အဲ့ဒီသဘောတွေကိုမနည်းကလည်းရှင်းလာခဲ့တာအလင်းရောင်အတွက်ကိုလည်းပဲရှင်းပြခဲ့တယ်ဉာဏ်ထက်လာတဲ့အခါမှာကြုံရမယ့်အခါအတိလေးဂိမ်းပြီးရှုနေကြကမ္မထံဒီပေါ်မှာနှစ်သိမ့်မှုတွေပေါ်မှာပြန်အာယုံပြုတ်ပြီးအရှုခံပေါ်အတိဉဏ်ဂိမ့်ပြီးမြင်အောင်ကြည့်နိုင်ဖို့ကိုလည်းလမ်းညွန်ခဲ့ပြီးပြီ။တရားရှုမှတ်ပွားများလို့ခရီးတွင်လာပြီးအတိအမြင်တွေမှန်လာပြီးအပြက်တွေကိုတဲ့လင်းမြန်စွာမြင်လာရတဲ့အခါကြုံကိုကြုံရမှာက10မျိုးအယောင်ထွက်ခါဉာဏ်ထက်လာငါဖြာပီတိပေါ်လာသည်အယောင်ထွက်လာတဲ့အကြောင်းဉာဏ်ထက်မြက်တဲ့အကြောင်းကိုတော့မနေ့ကရှင်းပြခဲ့ပြီဒီနေ့ပီတိပေါ်ပုံလေးကိုပြောပြအောင်မေကြုံတိုင်းကြုံတိုင်းမှာယောဂီများအတွေ့ရှင်းရှင်းနိုင်ဖို့အလွန်အရေးကြီးတယ်ကြိုတင်သိရမယ့်အရာတွေပေါ်မှာပိုင်းပိုင်းနိုင်နိုင်သိရမယ်ဆိုရင်တော့အကောင်းဆုံးပဲသဘောရှင်းသလိုရှင်းသလိုနဲ့အပေါ်ယံလေးသိလိုက်တဲ့အသည့်ကိုတကယ်အနှစ်ရောက်အောင်သိပြီလို့ကိုယ့်ကိုယ်ကိုခံယူပြီးတော့ဒီနဲ့နေပြန်ရင်လေလမ်းဆုံးရောက်ဖို့ဝေးနေလိမ့်မယ်အဲကြောင့်ယောဂီများရှုနေတဲ့အရှုခံကိုယ့်ရဲ့နှစ်သက်တဲ့ဘယ်ရိုက်ကမ္မထမ်းလေးတွေကိုရွေးပြီးဘုဒ္ဓရှုလာတဲ့ယုတ်တရားပဲဖြစ်ဖြစ်ဝေဒနာစိတ်ကိုပဲမူတည်ရှုရှုနောက်ဆုံးတော့တပြည့်တည်းပြတ်တာကိုဓမ္မအမြင်ပေါ်မှာညံရောက်လာတဲ့အခါစင်ချေရာကွက်ထဲမှာကြံတဲ့တရဝါရီရဲ့ခြေရာတွေခြေရာတွေအလုံးဟာတဲ့သူ့ကိုလွှမ်းနိုင်တဲ့အရာမရှိပဲဒီခြေရာကွက်ထဲရောက်သွားတယ်လို့ဓမ္မနုပတ္တနာတတိပဋ္ဌာန်အမြင်ကိုပဲနောက်ဆုံးစိုက်ထားပြီသစ္စာမြင်တဲ့အမြင်ကိုပဲစိုက်ပါလေအဲ့ဒီအမြင်တွေကိုအားကောင်းလာတဲ့အခါပေါ်လာတဲ့အရှုခံလေးတွေကိုကြည့်တဲ့အခါတပြည့်တည်းပြည့်ရတဲ့အမြင်မျိုးပညာအာယုံလေးလည်းမပါတော့ဘူးပုံတရံနေရာလေးလည်းမရှိတော့ဘူးဓမ္မဖြစ်၍ဓမ္မပြည့်နေတယ်သင်္ခါရပေါ်၍သင်္ခါရတရားပြည့်နေတယ်ဒါကလွဲလို့မရှိတဲ့အမြင်ကိုဉာဏ်ကရှင်းလာခဲ့ရင်ဒိဋ္ဌိစင်တဲ့အမြင်နဲ့ရှုနိုင်နေပြီဒိဋ္ဌိကိုအပွားဉာဏ်နဲ့ပယ်တတ်ပြီးတော့ကိုရှုနိုင်နေပြီအဲ့ဒီယောဂီတွေသည်ရှုနေတဲ့အရှုခံပေါ်မှာအတိအမြင်တွေကို အားကောင်းလာတဲ့အခါငကိုယ်တော်ကရုပ်တဘောကိုလည်းမသိနန္ဓမတိရဲ့တဘောကိုလည်းမသိခဲ့ဘူးသင်ပေးလာလို့ကြိုးစားလာတဲ့အခါဉာဏ်အမြင်မှာအံ့ဩစရာကောင်းလောက်အောင်ကိုရုပ်ကလည်းရုပ်အလုပ်ပဲလုပ်တယ်နာမ်ကလည်းနာမ်အလုပ်ပဲလုပ်တယ်ဘသူဘသူမှသွားပြီးတော့ရောထွေးရှက်တင်တယ်ကုလူဆက်ဆံခြင်းမရှိပဲရုပ်လည်းရုပ်သဘောအတိုင်းလေးပဲရုပ်အလုပ်ကလုပ်ပြသွားတယ်ဝေဒနာကလည်းဝေဒနာသဘောအတိုင်းပဲလုပ်ပြသွားတယ်စိတ်ကလည်းစိတ်သဘောထားအတိုင်းပညာသင်္ခါရကလည်းသူ့သဘောအတိုင်းပဲကိုယ်အလုပ်ကိုယ်လုပ်ပြသွားတာကိုဉာဏ်ကစောင့်ကြည့်တဲ့အခါရှင်းရှင်းလင်းလင်းပြက်ပြက်သားသားမြင်လာရပြီအဲ့ဒီအမြင်ရဲ့အောက်မှာရုပ်သဘောလေးကရုပ်အလုပ်လှုပ်တာကိုထိုင်ကြည့်နေတဲ့တယောက်သောပုဂ္ဂိုလ်ကတဘာလုံနေတဲ့အလုပ်လေးကိုရှင်းနေအောင်မြင်နိုင်တယ်လို့မိမိကလည်းရုပ်တရားကိုရှုတဲ့အခါမှာရုပ်အလုပ်လှုပ်တာကိုဉာဏ်ကနေပြီးတော့အမြင်ရှင်းစွာနဲ့မြင်နိုင်နေတယ်ဝေဒနာလဲဝေဒနာလို့လို့ပုဂ္ဂိုလ်ဉာဏ်လေးကစောင့်ကြည့်သူ့သဘောနဲ့ရှင်းနေတာပဲစိတ်ကလည်းစိတ်အလုပ်လုပ်နေတာကိုဉာဏ်လေးကစောင့်ကြည့်သူ့သဘောကလည်းရှင်းနေတာပဲအဲ့ဒီကြတော့အရှုခံတရားပေါ်မှာမြင်လာတဲ့ဉာဏ်ကအာရကျေနပ်စရာကောင်းလောက်အောင်ကိုနှင့်သိမှုတွေဖြစ်လာလိမ့်မယ်အမြင်ဉာဏ်အားကောင်းလာလေရုပ်တရားကရုပ်အလုပ်လေးလှုပ်ပြီးဖြစ်လိုက်ပြက်လိုက်ဝေဒနာကလည်းပြလာတဲ့အရှုခံတရားဝေဒနာလည်းသူ့ခံစားမှုလေးအလုပ်ကိုလှုပ်ပြီးဖြစ်လိုက်ပြက်လိုက်ပဲစိတ်ကလည်းသိတဲ့အလုပ်ကိုလှုပ်တယ်သူ့အသိလေးကလည်းသိလိုက်ပြက်လိုက်ပဲဘာတစ်ခုမှအစမ်းတကျမရှိဘူးအဲ့ဒီအစမ်းတကျမရှိတဲ့ရိုးရိုးရှင်းရှင်းလေးရဲ့သဘာဝလေးကိုဉာဏ်ကနေပြီးအာယုံစိုက်လို့အမြင်ရှင်းရှင်းနဲ့အတိအားကောင်းလာတယ်အမြင်အားကောင်းလာတယ်ဉာဏ်မှာစင်ကြယ်လာတဲ့အခါယောဂီတို့ရဲ့တန်တန်မှာနှင့်သိမ့်မှုဖြစ်လာလိမ့်မယ်အဲ့ဒီနှင့်သိမ့်မှုသည်ဟောဒီခန္ဓာကိုယ်ကစိတ်သိမ့်ဝင်ထတယ်ဆိုတဲ့စတင်ဖြစ်ပေါ်လာတဲ့နှင့်သိမ့်မှုလေးကိုခုတ်တကံပီတိလို့ပြောခဲ့တယ်အဲ့ဒီတဲ့အနေငယ်ကြံ့ကြံပြီးအားကောင်းတဲ့နှစ်သိမ့်မှုလေးကိုအနိကပီတိလို့လဲဘုဇဉ်ခုနှစ်ပါးမှာရှင်းထားပြီးတယ်နော်ကိုရှုနေတဲ့အရှုခံအာယုန်ဒီပေါ်မှာအမြင်မှန်လာတယ်နေရာဌာနပုံတရံဒီမတွေ့ဓမ္မဖြစ်၍ဓမ္မပြည့်တယ်သင်္ခါရတရားပေါ်မှာအမြင်ဉာဏ်ကိမ့်ပြီးတော့ဖြစ်ပျက်ဒီကိုရှုလာနိုင်တဲ့ယောဂီတိုင်းမှာအရိခန္ဓာကိုယ်ကြီးမှာတိမ်ကနေညင်ကနေနဲ့ကိုတဲ့နှစ်သိမ့်မှုတွေအားကောင်းလာတယ်။အာကိုလည်းပဲအောက်ကန္တိကပီတိအနေနဲ့လည်းပဲတဲ့ရင်ထဲမှာလှက်လှက်လှက်လှက်နဲ့အေးစိမ့်သွားတဲ့သဘောကိုပြောခဲ့ပြီးပြီ။အရိခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတဲ့အရာလေးတွေမှာဒီထက်အားကောင်းနာကမိမိတို့တဲ့ကန်းဆက်မှာလှိုင်းပုတ်တဲ့အခါမှာအေးလေးတွေတန်မှန်လေးတွေဟာတိုင်းဘောကိုရောက်လိုက်တိုင်းအောက်ကိုပြန်ပြီးတော့နှိမ့်သွားလိုက်တခါတိုင်းဘောကိုပြန်ရောက်လာလိုက်အဲ့ဒလိုလေးရဲ့ညှိနေတဲ့အသွင်တဏ္ဏလေးတွေကိုလည်းနှစ်သိမ့်မှုအနေနဲ့ကြုံမှာပဲတိုင်းစီနေသလိုမျိုးညှိငနဲ့သိမ့်ငနဲ့ဖြစ်နေတယ်နော်အဲ့ဒလိုဖြစ်နေတဲ့အခါမျိုးကိုအုတ်ပေကပီတိနဲ့လည်းပြောခဲ့တယ်အနာကိုကြီးပေါ်ပန်းမြောက်ကျွားနေတာကိုလေဒီပီဒီထဲမှာရှင်းခဲ့တယ်။ကြုံကိုကြုံရမှာ။အဲ့ဒီကနေပြီးတဆင့်တဲပြီးတော့ထပ်ပြီးအားကောင်းလာတဲ့နှစ်သိမ့်မှုကအနာကိုကြီးမှာတဲ့အလွန်ကိုအချင်းကြာကြာနေနိုင်ပြီးတော့ချမ်းသာနေတယ်။အဲ့ဒီချမ်းသာနေတဲ့ချမ်းသာမှုဟာအလွန်ကိုပဲအားရနှစ်သိမ့်ပြီးကြည်နူးစရာကောင်းလောက်အောင်ကိုယုံမယုံကြုံဘူးမှသိနိုင်တဲ့ဖရဏပီတိမျိုးကိုလည်းပဲတဲ့ရှင်းပြတယ်နော်တစ်ခုချင်းတစ်ခုချင်းရှင်းပြတဲ့အခါမှာသဘောလေးတွေကြုံတိုင်းကြုံတိုင်းဒါပီတိရဲ့သဘောပဲလို့သိအောင်လို့ပြောခဲ့တာတကယ်ဖြစ်ပျက်တွေကိုအလင်းမြန်မြင်လာပြီးစိတ်ခင်စိတ်လေးမြင်လာတယ်ဒ ီတိုင်းဒီတိုင်းမှာတပြက်တည်းဖြစ်တာကိုမြင်နေရတဲ့ယောဂီရဲ့အမြင်အားတွေကောင်းလာတဲ့အခါရှုနေတဲ့အစုခံတရားတွေသည်ဉာဏ်အောက်မှာပျောက်သွားတယ်လို့ထင်ရအောင်ကိုယဉ်နေမှာနှစ်သိမ့်နေပီတိတရားတွေဟာဩရုပ်တရားကလည်းရုပ်အလုတ်လုံနေပါလားဝေဒနာတရားကလည်းဝေဒနာအလုတ်လုံနေတာပဲစိတ်တရားကလည်းစိတ်အလုတ်လုံနေတာပဲလို့ရုပ်တရားနံတရားတွေရဲ့အလုတ်လုံပုံလေးကိုအမြင်ရှင်းရှင်းနဲ့စောင့်ကြည့်ပြီးပိုင်ပိုင်နိုင်နိုင်မြင်လာရတယ်တဲ့အမြင်ဉာဏ်အောက်မှာယောဂီတို့ရဲ့တန်တန်နှလုံးသားမှာနှစ်သိမ့်အာရမှုတွေဖြစ်လာတယ်အဲ့လိုနှစ်သိမ့်အာရမှုဖြစ်လာတဲ့အပိုင်းမှာဘုနာရှုနေကြယုံနာအစုခံတွေကိုမမြင်တော့ဘူးယုံနာအစုခံတွေကိုမမြင်တာကဘာကွဲသွားလို့လဲမေးတော့အခုဖြစ်ပေါ်လာတဲ့နှစ်သိမ့်မှုပိတတရားကကွဲသွားပြီဒီနှစ်သိမ့်မှုပိတိတရားလေးသည်ဘာကြောင့်ဖြစ်တယ်လဲမိမိရှုနေတဲ့အစုဉာဏ်ကမြင်နေရတဲ့အစုခံတွေရဲ့သူ့အလုပ်လုပ်ပုံလေးကိုရှင်းရှင်းလင်းလင်းပိုင်ပိုင်နိုင်နိုင်တပြက်တည်းပြက်တာကိုမြင်နေရတဲ့အခိုက်မှာရင်ထဲမှာနှစ်သိမ့်မှုတွေကအာကြီးလာတယ်နှစ်သိမ့်မှုတွေအာကြီးလာတဲ့အတွက်ကြောင့်မလို့လေ။ဩဖရာကိုမြင်နေဖရာကိုမြင်နေဆိုတာတရားသိမှမြင်နိုင်တဲ့အမြင်မှလားလို့ရင်ထဲမှာယရနာ၃ပါးအပေါ်ကိုခိုက်သွားလောက်အောင်ကိုကြည်နူးမှုပီတိဖြစ်ပေါ်လာတယ်နော်အဲ့ဒီကျင့်တ်ဆရာကောင်းတဲ့ကြည်နှုမှုပီတိတရားစီပင်တကူလုံးကိုလွှမ်းခြုံသွားတဲ့အတွက်စီရီထက်ထဆိုင်ထားတဲ့ဂွမ်းကြီးလိုပဲတဲ့ငြိမ်ပြီးတော့မှချမ်းသာတဲ့ချမ်းသာမျိုးကိုဘာနဲ့မှဥမာပြီးလို့မရနိုင်တော့အောင်ကိုကျင့်တ်ဆရာကောင်းကြီးလေအဲ့ဒါလိုဖြစ်သွားတဲ့အခါမှာကောနာရှုနေတဲ့အစုခံတရားတွေဟာဉာဏ်အောက်မှာတဲ့မတွေ့ရဘူးနော်နှစ်သိမ့်မှုဆိုတဲ့အစုခံကပေါ်နေတာကိုအဲ့ဒီအချိန်ကမှဩအစုခံတရားတွေလည်းမရှိတော့ပါလားဖြစ်ပြီးပြက်နေတာဩဉာဏ်အောက်မှာပဲမတွေ့တော့ပါလားနှစ်သိမ့်နေတဲ့ချမ်းသာမှုအပေါ်မှာအာယုံပြုပြီးတော့မရသလိုလိုဖိုးရသလိုလိုဖြစ်ပြက်ဆုံးသွားသလိုလိုနဲ့ကြည်နှက်တတ်တယ်အဲ့ဒါလိုအခါမျိုးမှာအနီးကပ်ဆုံးရောက်နေရကနေအဝေးဆုံးကိုလွင့်သွားပြန်ပြီဘလောက်နစ်နာစရာကောင်းလဲဆိုတာလေးဒီယောဂီသရောစင်များပထမရှင်ပြီတုန်းကပီတိ၅မျိုးကိုတစ်ဆင့်ချင်းတစ်ဆင့်ချင်းရှင်းပြခဲ့တာအခုပြောလိုက်တဲ့အခါကျတော့မိမိတို့နိကပ်လာတဲ့အချိန်ကမှဒီပီတိတွေဟာတပြေးပြေးနဲ့အားကောင်းလာတဲ့အချိန်လေးတွေစင်ကဲစင်ကဲပေါ်လာတယ်တချို့များဘလောက်တောင်ကြည်နူးကျဉ်တ်သွားလဲမေးရင်မျက်ရည်တွေဖြန်းဖြန်းဖြန်းဖြန်းကြက်လောက်အောင်ကိုကြည်နူးနေတယ်ဒါလေးတွေဟာသဘောထားမှန်အောင်တော့သိဖို့အရေးကြီးပါလေကိုတန်တန်ဖြစ်ပေါ်လာတဲ့တရားလေးတွေရဲ့နှစ်သိမ့်မှုအပေါ်မှာဉာဏ်ကောင်းလေးကလက်လိုက်လို့မြန်အရှုခံပီတိကိုကြည့်လိုက်နိုင်လို့ဖြစ်ပျက်ကိုရှုလိုက်နိုင်ရင်အဲ့ဒီရဲ့အဆုံးမှာအဖြေတစ်မျိုးထွက်သွားတယ်ဒီပေါ်မှာမရှုနိုင်ခဲ့ရင်လေဒီကြည်နူးကျဉ်တ်နေတဲ့အရာကိုမိမိကတဲ့ရှုနေတာကမ္မထမ်းမှာပြန်အာယုံပြုတ်ပြီးတော့ရှုလိုက်မယ်ဆိုရင်ဖြစ်ပျက်တွေဟာညံအောက်မှာပေါ်ပြီးသူ့ရဲ့အဆုံးမှာလည်းအဖြေတစ်မျိုးရအောင်မှာပဲညံအားဖြင့်မျက်မှောက်ပြုတ်တည်နိုင်တဲ့လမ်းဆုံးဟာဘယ်နေရာမှာရှိတယ်ဆိုတာအရှုခံရဲ့အပြက်လန်းဆုံးမှာပဲပြမှာမိမိတို့ကရှုနေတယ်သိမြန်စွာမြင်နေရတယ်အဲ့ဒီမြင်ရကနေအာယုံတစ်မျိုးကအရှုခံအနေနဲ့ပေါ်လာတဲ့နှစ်သိမ့်မှုကိုကျဉ်းနှံ့မှုကိုအာရမှုဖြစ်နေတာကိုတကူလုံးမှသိငြိမ်ပြီးတော့အေးချမ်းနေတာတွေကိုဖြစ်ပျက်ဆုံးလို့ဖြစ်လာတာပဲလို့ထင်တတ်တယ်နော်ဒါဟာမတူရဲ့လက်သားချဲလို့မှတ်ထားအဲ့ဒါကိုမှမရှင်းနိုင်ရင်ဒါကိုမှကျေနပ်ပြီးတော့သူ့နောက်ကိုပါသွားရင်အလွန်နီးကပ်နေတဲ့နေရာကနေအဝေးဆုံးနေရာကိုရောက်သွားတဲ့အတွက် ဘလောက်နစ်နာတယ်ဆိုတာကိုသိစေခြင်းနဲ့အတွေ့ဘုရားရှင်ကိုတော်မြတ်ကြီးကလည်းကိလေသာညစ်ညူးချောင်းဆယ်ပါးကိုဟောခဲ့တာပါအခုမိမိတို့ကကြည်လင်နေတဲ့ဉာဏ်မှာနှစ်သိမ့်တဲ့ပိဋိတရားကိုမရှင်းနိုင်တဲ့အတွေ့ဒီပေါ်မှာတာယာနှစ်သိမ့်သွားတဲ့အာရကြည်နူးမှုနောက်ပါသွားတော့ကိလေသာအညစ်အကြေးလွန်သွားရပြီဉာဏ်မှာကိလေသာတွေဖုံးအုပ်သွားတဲ့အတွက်ကြောင့်မလို့ဘလောက်နှစ်နာသွားလဲစင်ကြင်နေတဲ့အမြင်တွေဘလောက်များနောက်ဆုတ်ပေးလိုက်ရလဲဆိုတာဒီကံနေတဲ့အရာလေးဝေးကွာသွားတာကရှင်းသွားပြီဒါကြောင့်မလို့ဩစေပါသောတရားရှိတယ်အဲ့ဒီစေပါသောတရားတွေမှာအလင်းရောင်လေးပဲအတုအယောင်လေးနဲ့လာနိုင်ပါလားအမျက်တဲ့ဉာဏ်ကလည်းပဲတဲ့ဘက်ဖို့နိဗ္ဗာန်ကိုရတယ်လို့လူမျိုးလှည့်စားသွားနိုင်ပါလားအခုနှစ်သိမ့်မှုပီတိကလည်းတကူလုံးမှာသိမ့်ငြိမ်အေးချမ်းပြီးတော့ဒီဥပေါင်းအလုံးတစ်ထောင်ညသိရေတွေလောင်းလိုက်တယ်လို့အေးစိမ့်သွားတယ်ဆိုတဲ့နာကြားလိုက်ရတဲ့ဘ ഹു တုဒ္ဒကိုအဲ့ဒီမှာအစာသွင်းပြီးရှုနေကြအရှုခံဒီကိုမတွေ့ပဲနဲ့ဒီနှစ်သိမ့်မှုနဲ့နေနေတဲ့အပိုင်းလေးကိုပဲဖြစ်ပျက်တည်ဆုံးသွားလို့မညံဖူညံရနေတယ်လို့မျိုးကိုကိုကိုလှည့်စားတဲ့အောက်မှာမျောမသွားဖို့အတွက်ကိုဒီနေ့တော်စင်များအတွက်ကြိုးစားပြီးတော့စေရနာအဖြစ်နဲ့ရှင်းပြပါလေယောဂီများဒီလမ်းကိုရောက်လို့များကြုံလာမည်ဆိုရင်နှစ်သိမ့်မှုပီတိတရားရဲ့ဆွဲဆောင်မှုနောက်ကိုမပါဘဲဒါလေးပဲအရှုခံပါလားလို့လင်းမြန်စွာသိဉာဏ်ကိမ့်ပြီးသူ့ရဲ့အကြောင်းရှိလို့ပေါ်လာတဲ့ဓမ္မအကြောင်းကုန်လို့ပြည့်နေပုံလေးကိုဆက်ရှုရင်းနဲ့ဖြစ်ပြနေမဲ့ကြိုက်အောင်ကြိုးစားလိုက်ရင်လမ်းဆုံးပန်းတိုင်တွေ့မှာပါဘာကိုမဖြေရှင်းနိုင်လို့မိမိအနေနဲ့ဒီဟာကိုအရှုခံအနေနဲ့ခွာပြီးတော့မှရှုနေကြဖြစ်ဖြစ်ကမ္မထံကိုပြန်ပြီးညံရောက်အောင်ဆက်ရှုလိုက်ရင်လေဒီဖြစ်ချင်းပြချင်းရဲ့အဆုံးကိုမျက်မှောက်ပြုမျက်မှောက်ပြုသိမြင်နိုင်တာဖြစ်တဲ့အတွေ့ယောဂီတိုင်းယောဂီတိုင်းဒီပြီးတော့ပေါ်စားတတိလက်လွတ်ပြီးအမောင်ဖုံးတဲ့အောက်ကိုပြန်မရောက်နိုင်အောင်ဒီကန်လာတဲ့အခါမှာဒါရီဟာဒုက္ခပိတတ်တဲ့တရားဒီညံအကြည့်ကိုတဲ့အယောင်လေးစိုးပလိုက်ပြီးတော့ကိလေသာညစ်ညူးတာတွေကိုကိုယ့်ရဲ့တဏ္ဍာအလွန်ခံလိုက်ရင်နစ်နာရမယ့်အချက်တွေပါလားလို့ပိုင်ပိုင်နိုင်နိုင်သိပြီးတော့ယူတင်သိတဲ့အတွက်ကြုံလာခဲ့ရင်ဖြေရှင်းနိုင်ဖို့လွယ်ကူသွားပါပြီ။အဲ့ဒီအသိဉာဏ်လေးတွေကိုတဏ္ဍာမှာကြုံတိုင်းကြုံတိုင်းရှင်းနိုင်ဖို့ရှုနေတဲ့ကမ္မထံလေးတွေကိုရှုပြီးတော့လမ်းဆုံးကိုရောက်အောင်ကြိုးစားဖို့ပေါ်လာတဲ့နှစ်သိမ့်မှုပီတိတရားဟာမိမိတို့ရဲ့တန်တန်မှာအဲ့ဒီပေါက်ကြီးငယ်ကြလောက်အောင်ကိုလေနှစ်သိမ့်မှုတွေဖြစ်တတ်တာတွေကိုလည်းမမေ့ပါနဲ့။ရင်ထဲမှာလိုက်လိုက်လက်လိုက်ပြီးတော့ကျင်းနူးချမ်းသာနေတဲ့အခါမှာအော်တရားကိုတွေ့ရင်ဖရားကိုတွေ့တယ်ဆိုတာသိမှန်ပါလား။အဲ့ဒီချိန်ကမှဖရားပေါ်မှာလည်းကြည်ညိုတဲ့တရားတရားတွေတစ်ခုလုံးကိုပြန့်နှံ့စိတ်လာတယ်။တရားအပေါ်မှာလည်းကြည်နူးတဲ့ကြည်ညိုမှုတွေပြန့်နှံ့စိတ်လာတယ်။ဟောကြားပြီးတဲ့ဆရာသမားတန်ဃာတော်ရှင်မြတ်ဒီပေါ်မှာလည်းကြည်နူးတဲ့ပီတိတရားတွေကလွှမ်းမိုးပြန့်နှံ့သွားတယ်။အဲ့ဒီလိုပြန့်နှံ့တဲ့အချိန်ဘလောက်ချမ်းသာမလဲဆိုတာလေးကိုအာရုံပြုလိုက်ပါ။အဲ့ဒီချမ်းသာမှုသည်ကိုရှုနေတဲ့အရှုခံတွေဖြစ်ပျက်ဆုံးသွားလို့မဟုတ်ဘူးနော်။ဒီကတဲ့အခါမှာပီတိ၅မျိုးနှိမ့်ဆက်လိုက်မယ်။အဲ့ဒီတရားတွေအပေါ်မှာကြိုးစားဖြည့်ရှင်းပြီးရှုနေကြကမ္မထံဖြစ်ပြက်ပေါ်လာတဲ့ပိဋိရဲ့ဖြစ်ပြက်တွေကိုရှုရင်းနဲ့လမ်းဆုံးပန်းတိုင်နိဗ္ဗာန်ကိုအရောက်တက်လမ်းနိုင်အောင်ကိုသိနေတဲ့အတိလေးတွေအားကောင်းဖို့အားကောင်းနေတဲ့ပုဂ္ဂိုလ်ကလည်းအမြင်ကြည့်တဲ့ကြည်ဖို့ကြည်လာတဲ့ပုဂ္ဂိုလ်ကလည်းကြုံလာတဲ့အခါမှာပြီးရောပောစာခြင်းကင်းရအောင်လို့ရှင်းပြထားတဲ့တရားလမ်းကြောင်းဖြောင့်တန်းနေတဲ့နေရာမှာအရောက်တက်လမ်းနိုင်ဖို့ကျန်ရှိတဲ့အချိန်လေးတွေမှာလုံလဝရိယလေးတွေစိုက်ပြီးတက်လက်ကြိုးစားစုပွားအားထုတ်ပေးနေကြပါ